ိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ကမ္ဘာပန်ဒုဥက္ကဋ္ဌဗစ်တိုးရီးယားကွာကွာတို့ပြီးခဲ့တဲ့2019ဇူလိုင်လ10ရက်နေ့တွေ့ဆုံပွဲအပြီးမှာရခိုင်ပြည်နယ်မှာနေထိုင်သူအလုံးလူမျိုးဘာသာမရွေးအလုပ်ကံရရှိရေးအခြေခံလိုအပ်ချက်တွေပြည့်စုံရေးပြန်လည်နေရာချထားရေးနဲ့အသေးစားလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်ဒေါ်လာတန်100အလျင်မြန်ထုတ်ပေးမယ်လို့ကမ္ဘာ့ဘဏ်ကကြေညာခဲ့ပါတယ်။ပြီးခဲ့တဲ့မေလ10ရက်နေ့ကမ္ဘာ့ဘဏ်ကထပ်မံထုတ်ပြန်ချက်မှာလည်းအဲ့ဒီလိုလူမှုဘဝမြန်မာရေးအကူအညီတွေကိုခွဲခြားနှိမ့်ချပေးအပ်ခြင်းမရှိဘဲဒန်းတူရည်တူရရှိနိုင်ရမယ်လို့ပြောပါတယ်။အခုလိုကမ္ဘာ့ဘဏ်ကကူညီမဲ့အစီအစဉ်ကိုအာရှအလင်းရောင်ဆရာတော်ကထောက်ခံကြိုဆိုလိုက်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာကွန်ဖျူမှုအနေအထားတွေကလည်းပဲသူ့မှာပင်လယ်ကြီးလည်းရှိတယ်သဘာဝအနေနဲ့လည်းပဲဒီမြေကြီးတွေပေါ့နော်ဆက်ပြိုးလို့ရတဲ့ဟာတွေအများကြီးရှိတယ်။လမ်းမဆက်သွယ်ရေးကောင်းနေမယ်ဆိုလို့ရှိရင်တော့ဒီရခိုင်ဒေသကြီးကပြန်ပြိုးသွားတဲ့စိတ်မဆဲရင်မှုလို့ဘုန်းဘုစဉ်းစားခဲ့ပူပါလေ။အဲ့တော့ရခိုင်ဒေသကြီးပြန်ပြိုးတက်ခဲ့မယ်ဆိုရင်တော့အဲတချို့ပဋိပက္ခတွေရော့သွားနိုင်ကြတယ်ရှိလိမ့်မယ်လို့ဘုန်းဘုကဟိုဘုန်းဘုနဲ့မပေါ့ဘုန်းဘုတို့အတိုင်းပြည်တုတ်တက်လို့တဲ့စိတ်ရှိကြတဲ့ပုံစံတွေတကားပြောပြကြတဲ့အခါမှာဟိုဘုန်းဘုတွေးတယ်လို့ဘုန်းဘုပြောတယ်လို့ပဲသူတို့ပြောကြပါလေ။အဲ့တော့ဘုံအမြင်နဲ့ပြောမယ်ဆိုရင်တော့ဒီကမ္ဘာပံကဒီရခိုင်ဒေသအတွက်ဖွံ့ဖြိုးရေးအတွက်ဒီအစိုးရကနေပြီးတော့ဟိုချိလိုက်တဲ့ကိစ္စမှာသိသင့်ပါတယ်လို့ဘုံအနေနဲ့မြင်ပါတယ်
။ကြောက်ဖြူမျိုးရှိ Sky Youth ပညာရေးနဲ့လူငယ်စွမ်းရည်မြန်မာရေးအဖွဲ့ညွှန်ကြားရေးမှူးဦးစိုးရွှေကလည်းဝမ်းသာစရာသတင်းပါပဲလို့ပြောပါတယ်
။ဟောချုံပြီးပြောရမယ်ဆိုရင်တော့ဒီဒီလောကချက်တစ်ခုကိုဖြစ်စေပြင်နိုင်လိမ့်မယ်လို့ထင်တယ်ပေါ့ဗျာ။ဟိုအခုမင်းနေကလောလောဆယ်အချိန်တွေမှာဟိုအကုန်လုံးနှိမ့်ချနေတယ်အဲ့လိုမျိုးအချိန်တွေမှာဒီလိုမျိုးကမ္ဘာပံကနေဟိုအကူအညီထောက်ပံ့ရပေးမယ်ဆိုရင်တော့ဒီဟာဒီကျွန်တော်တို့ပြည်နေအတွက်ဟိုကော့မွန်တဲ့အချိန်တွေတခုလို့တော့မြင်ပါတယ်ဗ
ျဒါပေမဲ့ဒီအစီအစဉ်ကိုကန့်ကွက်နေသူတွေလည်းအများအပြားရှိပါတယ် Writers သတင်းဌာနရဲ့သတင်းတပုတ်အရဆိုရင်အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းပေါင်းတရာစင်ကျော်ကပြီးခဲ့တဲ့အေဗီလာကိုရဲ့နေဆွဲနဲ့ကမ္ဘာပံကိုပြေပို့ခဲ့တဲ့စာရဲမှာလူခွင့်ရေးချိုးဖောက်မှုပြဿနာတွေကိုမဖြေရှင်းနိုင်သေးပဲပြန်လဲထူထောင်ရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအကောင့်ထဲဖော်နိုင်မှာမဟုတ်ဘူးလို့ပြောပါတယ်။အဲ့ဒီအယူအဆကိုထောက်ခံသူတဦးကတော့မြန်မာရိုဟင်ဂျာများအသင်းဥက္ကဋ္ဌဦးထွန်းခင်ဖြစ်ပါတယ်
။မြန်မာပြည်မှာဘေးနေရာမှာမဆိုဖွံ့ဖြိုးတိုးတက်ဖို့အတွက်လိုအပ်တဲ့အထူးသဖြင့်ရခိုင်ပြည်နယ်မှာလည်းဖွံ့ဖြိုးတိုးတက်ရေးအတွက်အရေးတကြီးလိုအပ်တဲ့ဆိုတာကိုကျွန်တော်တို့နားလည်တဲ့ထောက်ခံတယ်ဒါပေမဲ့ဒီနေရာမှာရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုဖြစ်နေတဲ့နေရာတစ်ခုမှာဒီလူမျိုးတုံးတပ်ဖြတ်မှုကိုမရက်တန်သဖြင့်ရိုဟင်ဂျာတွေကိုနိုင်ငံသားအပြေးဝတ်မပေးသဖြင့်သွာလာခွင့်တွေပိတ်ပင်ထားမှုတွေကိုမရက်တန်သဖြင့်ဘလို့မှတိုးတက်မှုရှိနိုင်မှာမဟုတ်ဘူးဒီ project ကိုကျွန်တော်တို့ပြင်ပတဲ့ကန့်ကွက်တယ်ကျွန်တော်တို့လည်းကဘာဗန်နဲ့ဆက်သွယ်ပြီးတော့ကိုသူတို့နဲ့စကားပြောဖို့လုပ်နေပါတယ်
လူခွေလှုပ်ရှားသူတဦးဖြစ်တဲ့ရန်ကုန်မြို့ကမတ်ဇာကြည်ဦးကတော
့မြန်မာနိုင်ငံမှာအစိုးရဆုံးဒီနေရာချင်းပြည်နယ်ဒုတိယအစိုးရဆုံးဒီနေရာရခိုင်ပြည်နယ်အဲ့မှာထပ်ပြီးတော့ပို့ပြီးတော့ဆွေးနွေးရတာကရခိုင်မှာမြို့သားစိတ်သက်ပြင်းထန်တဲ့ဒီအမျိုးသားရေးအစွမ်းရောက်တည်ရှိတယ်နောက်တစ်ခုကကြတော့မတူကွဲပြားတဲ့အဖွဲ့အစည်းတွေကြားမှာနှစ်ပေါင်းများစွာမြင့်တွင်နေတဲ့ခွဲခြားဆွေးဆံမှုတွေရှိတယ်အဲ့ဒီစနစ်တွေစိုးကျရလဲယင်းနေ့လက်ရှိကျွန်တော်တို့ဒီမိုကရေစီဆွေးနွေးလက်ထက်မှာကျွန်တော်တို့ကမြင်နေရတာအရင်တော့အာဏာရှင်စနစ်အောက်မှာဖိနှိပ်ထားတော့ဒါတွေကမကြားရဘူးဘယ်သူမှမသိရဘူးအခုပြောလို့ရတဲ့အချိန်မှာပြောကြတဲ့အခါမဖွင့်ကန်ထွက်လာတဲ့သဘောပဲနောက်ထပ်ပို့ပြီးစိုးလာတာကဒီမှာကိုလက်နက်ကင်တိုက်ပွဲတွေဖြစ်လာနေတယ်ဆိုတော့ပြည်နယ်ကဒီခါလေဟိုမွဲတစ်ချက်ကြာကြတဲ့အချိန်မျိုးရောက်နေနောက်အဲ့ဒီအချိန်မှာဒီဂျန်နိုဆိုက်ဖြစ်နေတယ်ဆိုတော့ဆွဆွဲချက်တွေချင်းမြန်မာနိုင်ငံကိုဖက်ဖက်ကပိတ်ဆို့ကြမယ်ဆိုတဲ့ဟာတွေရှိနေတယ်။ဒါလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်။လူခွင့်ရေးချိုးဖောက်မှုတွေရှိလို့ခွင့်ပြုတဲ့ကြီးမလုပ်ရဘူးဆိုတဲ့အယူအဆကိုကျွန်တော်ကတော့လက်မခံဘူး။လူခွင့်ရေးချိုးဖောက်မှုတွေရှိနေရင်လူခွင့်ရေးချိုးဖောက်မှုတွေကိုဘယ်လိုနည်းနဲ့ကျွန်တော်ကပြန်လဲကုစားပေးမလဲ။ဒါတစ်ဖက်ကတာဝန်ယူမှုတာဝန်ခံမှုရှိရမယ်ဆိုတော့မှန်တယ်လို့မျိုးပဲတစ်ဖက်ကမျက်နှာနဲ့ကြည်လာပြည်သူတွေအပေါ်မှာကျွန်တော်တို့ကအသက်ရှူခွင့်ပေးရမယ်ပြီးတော့ဒီကမ္ဘာပြည်ရဲ့စီမံကိန်းအခြေခံစီမံမှာကသူကတစ်ဖက်အတိုင်းဝိုင်းပေါ့လူမျိုးစုံနေတဲ့ဒေသမှာအခြေခံအဖြစ်ဖွံ့ဖြိုးတိုးတက်ရေးလေးလုပ်မယ်တမီးအားဖြင့်လူမှုသားစာတာမြင့်တင်ရေးကိုဖွံ့ဖြိုးရနေတဲ့ဖြင့်မြင့်တင်မယ်လို့သူကပြောတယ်အဲ့ဒီချက်ကိုကျွန်တော်ကလုံးဝသဘောတူတယ်ဒါဆိုကျွန်တော်ကိုယ်တိုင်လည်းဆိုရှယ်ကိုဟီးရှင်းလို့လူမှုသားစာတာဖြစ်ရေးကိုလုပ်နေတဲ့အခါမှာအဓိကဘာသာတရားလေးဆိုလူရဲ့ကျွန်တော်တို့မှာစားရမှာမရှိတာစားရမှာမရှိလို့လူရဲ့တဲတဲ့ရှာနေရတဲ့အချိန်မှာလူခွင့်ရတရားတွေလာဟောတယ်ဟာတယောက်နဲ့တယောက်ချစ်ကြပါချစ်ကြပါချစ်ကြပါဆိုတာထမင်းမဟုတ်ဘူးပြလို့ပြောကြတယ်
စစ်ထွေးမျိုးတဲကြောင့်ဒုက္ခသက်စခန်းဥက္ကဋ္ဌဦးမောင်မောင်စိန်ကိုကျွန်တော်ဆက်သွယ်ခဲ့ရမှာ
ကမ္ဘာပံကကျွန်တော်တို့ကိုယ်ရဆိုတာကကျွန်တော်တို့ကောင်းပါတယ် ဒါမဲ့ကျွန်တော်တို့အခုဒုက္ခသစ္စာရောက်လာခုနှစ်ရှိပါပြီဒီခုနှစ်ချင်းခြေရကာလာတိမှာကျွန်တော်တို့ဘာမှတူတယ်မှုတစုံပြကျွန်တော်တို့မမြင်ရပါကျွန်တော်တို့ဒီဒုက္ခတွေခြေရစိတ်ဆောက်တခုသောအတိုင်းခါဒီကျွန်တော်တို့ယတနာပြေလို့ဖြည့်ရှင်းဖို့လိုပါတယ
်အာရှအလင်းရောင်ဆရာတော်ရဲ့မိန့်ကြားချက်နဲ့ဒီပတ်ကျွန်တော်တို့ဘဝကျွန်တော်တို့ကဘာကိုအဆုံးသတ်ချက်ပါတယ
်ဟိုတကယ်တော့ကုချင်းစာတရားပါပဲဟိုကုသာသူတို့နေရာမှာကုနေရမယ်ဆိုရင်ကုဘလို့ခံစားမလဲဆိုတဲ့ပေါ့နော်နှလုံးသားတွေကနေပြီးတော့လာတဲ့ရင်ထဲကနေလာတဲ့ကုချင်းစာတရားဒါအသိရေးကြည့်ပါတယ်လို့ဘုရားပြောပြမှာတယ်ခွန်ဆိုရယ်
အလုံးမဲ့ဘောအမောတော့ကအထွေတွေကလွတ်မြောက်နိုင်ကြပါစေခင်ဗျာ